ကမ္ဘာကျွမ်းကိုဗစ် -19 ကယောဂအတည်ပြုလူနာ12သန်းကျော်သွားပါပြီ။ကယောဂအခြေအနေကိုမှတ်တမ်းပြုစုနေတဲ့အမေရိကန်က John Hopkins တက္ကသိုလ်ရဲ့စာရင်းအရအမေရိကန်ပြည်ထောင်စုမှာအတည်ပြုလူနာ3သန်းကျော်နဲ့အများဆုံးဖြစ်ပါတဲ့ပုံထုံးနေ့တရက်ထဲမှာတဲ့အတည်ပြုလူနာ6သန်းကျော်ပါတယ်။ယောဂစတင်ဖြစ်ပွားတဲ့ကဆိုရင်တရက်ထဲယောဂပိုးကူးဆက်သူအများဆုံးတွေ့ရတာပါ။ California, Texas, Tennessee, West Virginia နဲ့ Utah စတဲ့ပြည်နယ်5ခုထက်မင်းမှာပုံထုံးနေ့တုန်းကစံချိန်တင်ကူးဆက်သူမြင့်တက်ခဲ့တာဖြစ်တယ်လို့တချို့ပြည်နယ်တွေမှာတော့ခုနှစ်အတွင်းမှာစံချိန်တင်များခဲ့တာလည်းဖြစ်ပါတယ်။ Arizona, California, Florida နဲ့ Texas ပြည်နယ်တွေကဆေးရုံတွေရဲ့အထူးကြက်မှတ်ဆောင်တွေမှာလူနာသစ်လက်မခံနိုင်တာဒါမှမဟုတ်ရင်လူနာသစ်လက်ခံနိုင်မဲ့အခြေအနေပြည့်လူဖြစ်နေပြီလို့ကြက်မှတ်ရေးတာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲဩစတြေးလျနိုင်ငံကဒုတိယလူဦးရေအထူးထပ်ဆုံးဖြစ်တဲ့ Melbourne မြို့မှာဗုဒ္ဓဟူးနေ့ညသကောင်ချိန်ကစလို့ဘလိုအဖဲအိမ်တွေကအိမ်ပြန်မထွက်ရအမိန့်ကိုသတင်း6ပတ်ထုတ်ပြန်ထားပါတယ်။ဂျပန်နိုင်ငံမှာတော့ဒီကနေ့ကြာသပတေးနေ့တိုကျိုမြို့တော်မှာအတည်ပြုလူနာ224ယောက်နဲ့စံချိန်သစ်တင်ခဲ့ပါတယ်။